ဂျပန်နိုင်ငံကိုအလုပ်သဘောချစ်ချင်ခီဖြစ်ရောက်လာတဲ့မြန်မာသမ္မတဦးထင်ကျော်ကိုဂျပန်ရောက်မြန်မာဒီမိုကရေစီအင်အားစုကကြိုးစုံနှုတ်ဆက်ကြပြီးတော့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်ဂျပန်နိုင်ငံရဲ့အကူအညီတွေပို့ရလာအောင်သမ္မတရဲ့ခီးစဉ်အတွင်းဆောင်ကျဉ်ပေးနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဖြေဆောင်ကတော့ကိုညံဝဲအောင်ကတင်ဆက် မဲ့ UHC ကဘာလုံးဆိုင်ရာကျန်းမာရေးညီလာခံကိုတက်ရောက်ဖို့သမရာကြီးဦးထင်ကျော်ဗိုလ်ဒုနေဒီကနေ့မှာဂျပန်နိုင်ငံတိုကျိုမြို့ကိုရောက်ရှိလာတာဖြစ်ပါတယ်သမရာဦးထင်ကျော်ကို Prince Hotel ရှေ့လာရောက်ကြိုဆိုနှုတ်ဆက်ရတာနဲ့ပတ်သက်လို့မြန်မာအရေးလှူရှားသူဒေါ်သန်းသန်းအေးကအခုလိုပြောပါတယ
်သမရာကြီးဟာတည်သူရွေးချယ်ထားတဲ့သမရာကြီးပေါ့နော်အဲ့ဒါဥတကယ်ကိုတာဝန်ကျေးဇူးနဲ့သူလုပ်ပေးနိုင်တာကိုအင်းလိုက်အားလိုက်နဲ့လုပ်ပေးတဲ့အတွက်ကြောင့်မလို့သူ့ကိုတန်ဖိုးထားလွန်းလို့လေးစားလွန်းလို့အမားတို့သွားကြူတာပါဒီဒီမိုကရေစီနိုင်ငံဖြစ်ဖို့အတွက်ဆိုတာဂျပန်ကလည်းပံ့ပိုးထားတာအများကြီးရှိတယ်လေဒါပေမဲ့အဲ့ဒါတွေကထိရောက်တာစိတ်ပြီးတော့မရှိဘူးအဲ့ဒီအတွက်ကြောင့်သမရာကြီးကဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အခါမှာထိထိရောက်ရောက်နဲ့ဘာလုပ်ပေးနိုင်မလဲဆိုတဲ့ဟာပေါ့နော်ဒါကိုလာပြီးတော့လှုပ်ဖို့ဆိုတဲ့ဟာမျိုးသူလာပြောတယ်လို့အမယူဆပါတယ
်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့ဖိတ်ကြားချက်အရ UHC ကျန်းမာရေးညီလာခံကိုတက်ရောက်ဖို့နဲ့နိုင်ငံဆက်ဆံရေးမြင့်တင်ဖို့ဂျပန်နိုင်ငံကိုကြည့်ကြည့်ခီးအဖြစ်သမရဦးထင်ကျော်လာရောက်တာဖြစ်တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒါဟာသမရဦးထင်ကျော်ရဲ့ပထမဦးဆုံးသောဂျပန်နိုင်ငံခီးစဉ်လည်းဖြစ်ပါတယ်။သမရခီးစဉ်အတွင်းမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခွင့်ရအောင်မြန်မာဒီမိုကရေစီလှုပ်ရှားသူတွေဘက်ကကြိုးပမ်းနေပါတယ်။သမရကိုကြိုးစိုးနှုတ်ဆက်ရတဲ့အကြောင်းနဲ့သမရဦးထင်ကျော်ရဲ့ဂျပန်ခီးစဉ်ပေါ်မျှော်လင့်ချက်နဲ့ပတ်သက်ပြီးမြန်မာဒီမိုကရေစီလှုပ်ရှားသူကိုဖုံးမြင့်ထွန်းကရှင်းပြပါတယ်။
ဒါပြောနေမှာနိုင်ငံတမရာကြီးရောက်လာတဲ့အချိန်မှာကျွန်တော်တို့ချမ်းချမ်းစီစီကြားရတဲ့နေပြီးပြူကြတယ်။အဲတမရာကြီးကရောက်လာပြီးတော့ကျွန်တော်တို့လက်ပြတော့လက်ပြသွားပြီးတော့တမရာကြီးရဲ့ပြည်ရဆင်းလာပြီးတော့ကျွန်တော်တို့လာပြီးတော့နှုတ်ဆက်တယ်နှုတ်ဆက်ပြီးတော့တမရာကြီးလည်းလာပြီးတော့နှုတ်ဆက်ချင်ပါတယ်။ဒါပေမဲ့ဒီမှာရှိတဲ့ဂျပန်ရဲ့လူမျိုးရေးကသူကနှုတ်ဆက်လို့မရဘူးနားလည်ပြီးပါဆိုပြီးပြောပြီးတော့အားလုံးတီးတူးတင်ကြောင်းနဲ့ဟိုတပ်ပုတ်နေမှတ်တမ်းရိုက်ပြီးပြန်ယူပြီးပြန်ဆက်သွားတယ်တမရာကြီးပြည်ရဒီမှာအခုရောက်နေတဲ့အချိန်မှာပေါ့နော်ဟိုဗါလဲကျွန်တော်တို့ပြည်ဝင်စုံတွေကြိုးအောင်ကျူးစားနေကြတယ်နော်တမလိုင်းနဲ့ပြည်သူတွေကျွန်တော်တို့ရဲ့စားအားတွေနဲ့တင်မြောက်ထားတဲ့တမလိုင်းကိုကျွန်တော်တွေ့နေတယ်ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရတော်တော်များများနိုင်ငံတကာအစိုးရတော်တော်များကျွန်တော်တို့ဒီမိုဒီဒီဖိုင်အစိုးရကိုဖိအားတွေပြည်နေတဲ့အချိန်မှာဂျပန်အစိုးရနေပြီးတော့ပြည်သူကနေကူညီနေတယ်အဲ့တော့ကျွန်တော်ဂျပန်အစိုးရကိုတော့ကြည့်ကြည့်နေတယ်အဲ့ဒီဂျပန်နိုင်ငံကနေပြီးတော့သူ့တိုင်းပြည်အတွက်အများကြီးအကူအညီပံ့ပိုးပေးမယ်ဆိုတာကျွန်တော်တို့ထပ်ပြီးရလေမလင်းနဲ့ကျွန်တော်တို့ကျူးလက်ကျူးစားနေတယ်
USD ကျမရင်လာကံကိုတက်ရောက်မဲ့သမရဦးထင်ကျော်နဲ့အတူကျမရင်နဲ့အာကစားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာမြစ်ထွေးလည်းလိုက်ပါသွားပါတယ်။ရခိုင်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂအမေရိကန်နဲ့အနောက်နိုင်ငံတွေကမြန်မာအစိုးရကိုဖိအားပေးနေခြင်းမှာဂျပန်အစိုးရကမြန်မာအစိုးရကိုအကူအညီတွေပေးနေတာဖြစ်ပါတယ်။တကဘာလုံးလူတိုင်းကျမဆိုတဲ့ဆောင်းပုဒ်နဲ့ကျင်းပမဲ့ USD ညီလာခံမှာတော့လူသားတိုင်းကျမရေးစောင့်ရှောက်မှုခံစားခွင့်ရစေမဲ့ဘယ်လိုလှုပ်ရှားမှုမျိုးတွေလှုပ်ဆောင်သွားမလဲဆိုတဲ့ဆုံးဖြတ်ချက်မျိုးချနိုင်ဖို့ဆွေးနွေးကြမှာဖြစ်ပါတယ်။ US ညီလာခံကိုအရက်ဖက်အဖွဲ့အစည်းရဲ့ဆွေးနွေးပွဲနဲ့ဒီဇင်ဘာလ12ရက်နေ့ကစတင်ခဲ့ပြီးဒီဇင်ဘာ13ရက်နေ့မှာတော့ဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ကျွမ်းကျင်ပညာရှင်တွေဆွေးနွေးကြပါတယ်။ဒီဇင်ဘာလ14ရက်နေ့ကျရင်သမရဦးထင်ကျော်အပါအဝင်ဖိတ်ကြားထားတဲ့နိုင်ငံခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပြီးဒီဇင်ဘာ15အပိတ်နေ့မှာတော့အရက်ဖက်အဖွဲ့အစည်းတွေထပ်မံဆွေးနွေးကြမှာပါ။ဒီဇင်ဘာလ14ရက်နေ့ဂျပန်စံတော်ချိန်ညဘက်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမရဦးထင်ကျော်တို့တွေ့ဆုံမယ်လို့ဂျပန်သတင်းတွေကသိရှိရပါတယ်ခင်ဗျာ။